American သမ္မတ Donald Trump ကအထူးစံစမ်းစစ်ဆေးမှု Robert Mueller ရဲ့အစီရင်ခံစာအရသူဟာအပြစ်ကင်းသူတယောက်ဖြစ်ကြောင်းထပ်တလဲလဲပြောရင်းစံစမ်းစစ်ဆေးမှုကိုဥဆောင်တဲ့ FBI ထောက်လိုင်းအကြီးအကဲဟောင်း Mueller ဟာတပ်တလာရှာသူတယောက်ဖြစ်နေတိုက်ခိုက်ပြောဆိုလိုက်ပါတယ်2016 American သမ္မတရွေးကောက်ပွဲမှာ Russia ဆက်ဆက်မှုရှိမရှိနဲ့တရားရင်မှာသမ္မတရဲ့ဂျောင်းဝင်နှောက်ယှက်မှုရှိမရှိသူရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးမူလကချပြခဲ့ပြီးနောက်တနေ့မှာပဲသမ္မတကမူလကိုအထူးစုံစမ်းမှုအဖြစ်နဲ့မရွေးချယ်တင်ခဲ့ကြောင်းနဲ့မူလဟာသမ္မတထရမ့်ကိုမနှက်သက်တဲ့သူတယောက်ဖြစ်ကြောင်းသမ္မတအင်ဂျီမှာချက်တပင်းကြီးကတင်းတောက်တွေကိုပြောဆိုခဲ့တာပါဒါအပြင်မူလက FBI အကြီးအကဲပြန်ပြီးဖြစ်ချင်နေပေမဲ့သူကငြင်းဆိုခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့မူလဟာသူ့ရဲ့အရင်ယာရုဖြစ်တဲ့ FBI အကြီးအကဲယာရုကိုပြန်လည်ရယူလို့ကြောင်းပြတာမှုကိုတခါမှမတွေ့ရသလိုသမ္မတနဲ့ပတ်သက်ပြီးနိုင်ငံရေးဆိုင်ရာသူ့အမြင်ကိုလည်းတကြိမ်မှလူသိရှင်းကြားမပြောဆိုခဲ့ပါဘူးသမ္မတကတော့မူလဟာဆော့ထရမ်အလုပ်ဖြုတ်ပစ်ခဲ့တဲ့ James Comey ရဲ့မိတ်ဆွေဝင်တဦးဖြစ်ကြောင်းနဲ့သူနဲ့မော်လာတို့ဟာအလုပ်ကိစ္စနဲ့ပတ်သက်ပြီးစကားများခဲ့ပူတယ်လို့ပြောပါတယ်။ဗော်တကူးနေတုန်းကမော်လာက2016ရွေးကောက်ပွဲကာလအတွင်းဆော့ထရမ်မဟုတ်မမှန်လုပ်ခဲ့တယ်ဆိုရယ်လုံလောက်တဲ့တက်တယ်မရှိဘူးလို့ပြောပါတယ်။ဒါပေမဲ့တကယ်လို့သမ္မတကဘာရန်စွန့်ဟုမှမကျူးလွန်ခဲ့ဘူးလို့ရှင်းရှင်းလင်းလင်းယုံကြည်ခဲ့ရင်စုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဒါကိုသူထည့်သွင်းရေးသားမှဖြစ်ကြောင်းပြောကြားခဲ့တာပါ။